ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တာနဲ့ပတ်သက်ပြီးတော့တရားမဝင်ဘူးလို့ဥက္ကဋ္ဌပြောတာကိုတွေ့ရပါတယ်ရှင်။ဆိုတော့ဥက္ကဋ္ဌနေနဲ့ကဘလို့အချက်တွေကြောင့်ဒီလိုတရားမဝင်ဘူးလို့ပြောနိုင်တာပါလဲရှင်
။ကျွန်တော်တို့လက်ရှိအမြင့်ဆုံးဥပဒေဖြစ်တာဥပဒေပုံမှန်399မှာရွေးကောက်ပွဲကော်မရှင်တာဝန်များဆိုတဲ့အောက်မှာကော်မရှင်ဒီရွေးကောက်ပွဲကျင်းပတဲ့အလုပ်ကိုလုပ်ရမှာအဲ့ဒါတောင်းတယ်။နောက်တစ်ခါ399မှာစဘာဝဘီအန်တရဲ့ကြောင့်ဖြစ်စေသို့မဟုတ်နယ်မြေဒေသလုံခြုံရေးအခြေအနေအရဖြစ်စေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပေးနိုင်တဲ့အခြေအနေမရှိဘူးလို့ထင်ရင်ရွှေ့ဆိုင်နိုင်တယ်ရွှေ့ဆိုင်နိုင်တဲ့အာဏာပဲရှိတယ်ဖြစ်နိုင်တဲ့အာဏာလုံးဝမရှိဘူးနောက်တစ်ခါရွေးကောက်ပွဲကော်မရှင်ဥပဒေပုံမှန်30ကဒီမှာရွေးကောက်ပွဲတွေကျင်းပပေးတဲ့အလုပ်သူ့အလုပ်သူလုပ်ပေးရမယ့်အလုပ်လို့ရှင်းရှင်းလင်းလင်းပြဆန်းထားပါတယ်ပြီးရင်ပုံမှန်30ရဲ့စလုံးမှာလုံးလုံးကြီးအရာအန္တရာယ်ရှိတဲ့နေရာနဲ့သဘာဝဘေးအန္တရာယ်ကျတဲ့နေရာမျိုးမှာဒါရွေးကောက်ပွဲကိုဖျက်ခွင့်ရှိတယ်။ကျန်တဲ့နေရာတွေမှာလုံးဝသူ့မှာဖျက်နိုင်တဲ့အခွင့်အာဏာမရှိဘူး။အဲနောက်ကြည်စုလွတ်တော်ရွေးကောက်ပွဲဥပဒေအမျိုးသားလွတ်တော်ရွေးကောက်ပွဲဥပဒေနဲ့ပြည်နယ်တိုင်းဒေသကြီးရွေးကောက်ပွဲဥပဒေ2030မှာပြဋ္ဌာန်းတာပါ။အဲ့ဒီဥပဒေ၃ခုစလုံးရဲ့ပုံမှန်89မှာကော်မရှင်ဟာအကြောင်းအမျိုးမျိုးကြောင့်လစ်လပ်သွားတဲ့နေရာတွေမှာကြားပြရွေးကောက်ပွဲလုပ်ပေးရမည်ဆိုပြီးတော့ရေးထားပါတယ်။အဲ့ဒီကမလုပ်မနေရလုပ်ကိုလုပ်ပေးရမယ်။အဲ့ဒီဥပဒေ၅ခုစလုံးကိုကြည့်လိုက်ရင်ကော်မရှင်ဟာရွေးကောက်ပွဲလုပ်ပေးဖို့သာတာဝန်ရှိပြီးတော့ဖြတ်နိုင်တဲ့အာဏာသူ့ကိုပေးမထားဘူးဆိုတာတွေ့ရတယ်။ဒါကြောင့်တရားမဝင်ဘူးလို့ကျွန်တော်ကပြောတာပါ။ကော်မရှင်ဟာမိမိရဲ့ကြေညာချက်ကိုပြန်လည်ရုပ်သိမ်းပြီးတော့တည်ဆဲဥပဒေနဲ့အညီရွေးကောက်ပွဲကိုပြန်လည်ကျင့်ပပေးသင့်တယ်လို့တိုက်တွန်းချင်ပါတယ်။
ဟုတ်ကဲ့ကော်မရှင်ဥက္ကဋ္ဌကအခုဒီကြားဖြတ်ရွေးကောက်ပွဲလုပ်မဲ့မဲဆန္ဒနယ်က35နေရာပဲရှိတယ်ဒီအမတ်အရေးအတွက်နဲ့လွှတ်တော်ကဆုံးဖြတ်ချက်တွေလည်းထိခိုက်မှုမရှိနိုင်ဘူးနောက်2015အထွေထွေရွေးကောက်ပွဲအတွက်လည်းပါတီတွေအနေနဲ့ဟိုပို့ပြီးပြင်ဆင်နိုင်မယ်ဆိုပြီးပြောပါတယ်ဒီအချက်တွေပေါ်မှာဒီထောက်ခံတာတွေလည်းရှိတယ်လို့သဘောထားကွဲတာတွေလည်းရှိပါတယ်ဥက္ကဋ္ဌနေနဲ့ကဘာကြောင့်ဒီကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့တယ်လို့မြင်တာပါလဲနောက်ဒါကဘလောက်ထိအရေးကြီးတယ်လို့ရောပြောနိုင်မလဲရှင
်စိတ်ကိုအရေးကြီးပါလဲအားဖြင့်လို့ရွေးကောက်ပွဲလုပ်ပေးရမှာလဲဆိုတော့လွှတ်တော်မှာအဲ့ဒီရဒေတာကိုကိုစားပြုပြီးတော့စကားပြောမဲ့လူလိုအပ်လို့ကျွန်တော်တို့ကရွေးကောက်ပွဲလုပ်ရမယ်လို့ပြောတာ။အဲ့ဒီအကြောင်းပြချက်တွေအလုံးကတယောက်ရဲ့ခြင်းချင်းသို့မဟုတ်တစ်စုတစ်ဖက်ရဲ့ခြင်းချင်းပဲဖြစ်တယ်။ခုဒီရွေးကောက်ပွဲကိုဖျက်တာကိုပါတီတွေအနေနဲ့ကောတိုင်းပြည်ကကောပြည်သူလူထုကကောလက်ခံလိုက်ရင်ဒါဟာစီရင်ထုံးဖြစ်သွားမယ်ဖြတ်ထုံးဖြစ်သွားမယ်ပါဒကဖြစ်သွားမယ်ကော်မရှင်ဟာဖြစ်နိုင်တဲ့အာဏာရှိတယ်။နောက်လည်းပဲဖြတ်မယ်ဆိုတဲ့ဟာမျိုးဖြစ်လာနိုင်တယ်မရှိတဲ့လုပ်ပိုင်ခွင့်အာဏာကိုပေးအပ်ရရောက်တဲ့စီရင်ထုံးပါရကပြောနိုင်တယ်။ဒါကြောင့်ကျွန်တော်တို့ကခွင့်မပြုတင်ဘူး။ဥပဒေအရမှားတာကိုကျွန်တော်တို့ကဘယ်လိုမှခွင့်လွတ်လို့မရဘူး။ကျွန်တော်တို့ကမထောက်ခံဘူး။ကျွန်တော်ကတော့ဥပဒေသမားပဲဥပဒေရှိတော့ငါပဲပြောချင်ပါလေ
။ဟုတ်ကဲ့အခုဒီကြားပြတ်ရွေးကောက်ပွဲကိုမကျင်းပတဲ့အတွက်ကဘယ်လိုထိခိုက်နှိမ့်နာမှုတွေရှိမလဲဆရာ။တိုင်းပြည်အတွက်ကဘယ်လောက်ထိခိုက်မှုတွေရှိနိုင်မလဲ။
တိုင်းပြည်ဆိုတာလေကျန်လာနေတဲ့35နေရာမှာရှိတဲ့နိုင်ငံသားရဲ့အခွင့်အရေးကိုလုံးဝလစ်လျူရွှတ်ပြဲသဘောဖြစ်သွားတယ်။35နေရာဆိုအလွန်ကိုများတာ။တစ်နေရာလစ်လတ်တာနဲ့ကိုတစ်နေရာရွေးပေးရမယ်။နှစ်နေရာလစ်လတ်ရင်တစ်နေရာရွေးပေးရပါမယ်။ကြားပြရွေးကောက်ပွဲဆိုတာ10နေရာပြည့်မှလို့ဥပဒေမှာမရှိပါဘူး။နိုင်ငံသားရဲ့အခွင့်အရေးကိုအလေးထားမယ်ဆိုရင်35နေရာမှာရှိတဲ့နိုင်ငံသားပြည်သူတွေရဲ့ဒီလွတ်တော်ကိုတင်ပြပိုင်ခွင့်အခွင့်အရေးကိုအလင်းအမြန်ရအောင်ရွေးကောက်ပွဲလုပ်ကိုလုပ်ပေးရပါလိမ့်မယ်။
ဟုတ်ကဲ့2015မှာကအထွေထွေရွေးကောက်ပွဲကြီးကကျင်းပဖို့ရှိတော့ဆရာဒီ2015ရွေးကောက်ပွဲကြီးကိုတရားမျှတတနဲ့လွတ်လွတ်လပ်ဖြစ်ဖို့ဆရာကဘယ်လောက်ထိမျှော်လင့်ထားပါလဲရှင
်အခုလိုကောက်ပွဲကိုရွှေ့ဆိုင်လိုက်တဲ့ပုံက2015ရွေးကောက်ပွဲကျွန်တော်တရားအများကြီးဖြစ်စီမှာပါတယ်မျှတတလုတ်ပြတဲ့ကိစ္စကိုတော့လုတ်မပြီးပဲနဲ့ဒီကလက်ခံလို့တောင်းပြတဲ့ဒီနဲ့ရွှေ့လိုက်တဲ့ဆောင်ရွက်ချက်ကိုကြည့်ရင်ဒီအပေါ်မှာကောက်ချက်ဆွဲဖို့ဘယ်လိုမှကျွန်တော်တို့ယုံကြည်လို့မရတော့ဘူးနောက်တစ်ခုဒီတဲ့ကြီးကြီးရရှိသေးတယ်လက်ရှိကော်မရှင်က2017မတ်လမှာဖွဲ့တာသူ့ကိုဖွဲ့တဲ့အချိန်မှာတည်နေတဲ့ဥပဒေက2030ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့ဖွဲ့လိုက်တာဒါပေမဲ့2019ခုနှစ်မတ်လထဲမှာ2020ရွေးကောက်ပွဲကော်မရှင်ဥပဒေအစ်စ်ကိုပြတ်ထားလိုက်တယ်အဲ့ဒီ2020ရွေးကောက်ပွဲကော်မရှင်ဥပဒေရဲ့ပုံမှန်ငန်းမှာကော်မရှင်လူကြီးတွေဟာနိုင်ငံတော်ရဲ့အမြင့်ဆုံးတရားရုံးမှာတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ရမယ်တိုင်းအဆင့်တရားရုံးနဲ့ရှေ့နေကြုံရုံးမှာအနည်းဆုံး10နှစ်အမှုထမ်းခဲ့တဲ့အငြိမ်းစားပုဂ္ဂိုလ်ကြီးဖြစ်ရမယ်။တရားမှတ်တော်ရှိနေအဖြစ်20အနည်းဆုံးထမ်းအမှုထမ်းခဲ့တဲ့လူကြီးဖြစ်ရမယ်။အမှန်တင်ပေါ်ကြော်ကြားပြီးဂုဏ်ကြီးတဲ့လူကြီးဖြစ်ရမယ်ဆိုလေးချက်ပြဋ္ဌာန်းထားတယ်။ဒါအပြင်နိုင်ငံရေးပါတီဝင်မဖြစ်ရဘူးလို့ပြဋ္ဌာန်းထားတယ်။အဲ့ဒါတော့လက်ရှိကော်မရှင်ကအဲ့ဒီအချက်တွေနဲ့လုံးဝမညီဘူး။ဖက်စည်းပုံအခြေခံဥပဒေနဲ့ရောမညီဘူးဖြစ်နေတယ်။ရွေးကောက်ပွဲတရားတယ်မတရားဘူးဆိုတာကော်မရှင်ကိုကြည့်ရမယ်။ဟ ဖွဲ့စည်းထားတဲ့ကော်မရှင်ဟာတရားမျှတစွာဆောင်ရွက်ပေးမယ်လို့ယူဆရတဲ့လူတွေလားလက်ရှိကော်မရှင်ဥက္ကဋ္ဌကြီးတိခိုင်ချုပ်ပါတီရဲ့ထက်တန်ပါတီဝင်ကြီးဖြစ်နေတယ်လက်ရှိတိခိုင်ချုပ်ပါတီရဲ့ဥက္ကဋ္ဌကြီးဖြစ်တဲ့သမ္မတကြီးနဲ့အလွန်ရင်းနှီးတဲ့ပုံစံကြီးဖြစ်နေတယ်အဲ့တော့ဘာပဲဖြစ်ဖြစ်အနေနဲ့အများဒါဘက်လိုက်မှုရှိမယ်လို့သူကိုယ်တိုင်ကဘက်လိုက်မှုမကျူးလွန်ရင်တောင်ကျွန်တော်တို့ပြည်သူလူထုရဲ့စိတ်ထဲမှာတန်ရာဖြစ်เสียအချက်တွေကအများကြီးရှိနေတယ်ဒါကြောင့်2015ရွေးကောက်ပွဲကိုလက်ရှိကော်မရှင်သွားမယ်ဆိုရင်တေဖုကတာကောက်ပွဲဖြစ်လိမ့်မယ်လို့ပြောဖို့အင်မတန်ခဲယဉ်ပါတယ်
โอเคပါအခုလိုဖြစ်ချပြီးတဲ့အတွက်ဆရာဦးကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့